မြန်မာနေဆက်ကန်ထနာဘူရီတီနေပရာကျွတ်ခီရီကန်တီနေတာကတီနေတွေမှာဖေဗူအရီလ၁ရက်ကနေ၆ရက်နေ့အထိလူကုန်ကူးသူတွေခေါ်လာတဲ့အထက်မှာမြန်မာနိုင်ငံသားတထောင်ကျော်လောက်ဆုလိုက်ကြုံလိုက်အဖမ်းဆီးခံခဲ့ရတဲ့အကြောင်းထိုင်းနယ်သားဆောင်တပ်ကသတင်းထုတ်ပြန်ပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကချနာဘူရီပြည်နယ်ပရာကျွတ်ခရီးကန်ပြည်နယ်တပ်ပြည်နယ်တွေထဲမှာ6ရက်အတွင်းလူကုန်ကူးသူတွေပေါ်လာတဲ့မြန်မာနိုင်ငံသားလူတထောင်ကျော်အစုလိုက်အပြုံလိုက်အဖမ်းခံရတာပါ။ဒီ6ရက်အတွင်းမှာလူကုန်ကူးသူ18ယောက်လည်းဖမ်းမိပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ်
။တိုင်းနိုင်ငံရဲ့နေဆက်ဝင်ပေါ့အမျိုးမျိုးမှာနေစဉ်နဲ့မျှပြည်နယ်6ခုတည်းကတစ်ခုမဟုတ်ဘူးမှာတရားမဝင်မြန်မာပြည်တရားမဝင်ဝင်ပေါ့ဗျာသာသီခံရတာဒီအနေနဲ့များဖြစ်ပေါ်လို့ဖြေဝါလာတရက်နေပါ250နဲ့တယောက်ကကန်တနာဘူရီပြည်နယ်ထဲမှာဖိုက်ခံရတယ်။3ရက်နေတည့်ရက်တည်းက136ယောက်။နောက်ဖြေဝါရီလ3ရက်နဲ့4ရက်2ရက်တွင်းမှာတော့ကန်တနာဘူရီပြည်နယ်နဲ့ပရာကျော့ခီရီကန်ပြည်နယ်နှစ်ခုထဲမှာ986ယောက်600ယောက်နေကဖိုက်ခံရတယ်။နောက်ကျွန်တော်တို့ဖြေဝါရီလ9ရက်နေမှာကျတော့တက်ပြည်နယ်ထဲမှာမြန်မာ30ဒီဝိုင်လာ6ရက်ဒီနေ့မှာတော့တက်ပြည်နယ်ထဲမှာပဲမြန်မာ36ရက်အခမ်းအနားနဲ့တခေါင်ကျော်ပေါ့ကျွန်တော်ထိုင်းနိုင်ငံရဲ့ဒီနေကြောက်တပ်ဖွဲ့တင်းကျင်ပြေးကြတာသတင်းထုတ်ပြန်ထားတယ်ပေါ့ဗျာအဲ့မှာထူးခြားတာကတော့လူမောင်ကိုလူကျွဲစားလူတတ်ပတ်လိုက်ရတဲ့ရန်ပြကော်ဆောင်သူထိုင်းနိုင်ငံသား18ဦးတိတိပန်းခံတာဒီ6ရက်ကျော်
2022ခုနှစ်နှစ်စဇန်နဝါရီလတလထဲမှာပဲထိုင်းနယ်ကောင်တက်ကဖမ်းမိတဲ့မြန်မာနိုင်ငံသားအရေးတက်က9000ကျော်ရှိပါတယ်။ပြီးခဲ့တဲ့2022ခုနှစ်တနည်းလုံးတိုက်တာနဲ့ဖမ်းမိတဲ့နိုင်ငံသားရွှေပြောင်းလူသမားအရေးတက်ကတော့6000ကျော်လောက်ရှိမယ်လို့လည်းထိုင်းနိုင်ငံမှာအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းစုပေါင်းထားတဲ့ Migrant Labor Development Network ကစီးရင်ပြုထားပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်။